ပြောတော့ဒီလိုမျိုးဆက်ပြီးတော့ထုတ်လုပ်ရေလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအခုညပေးနေသူတူကပြောရေးကိုပြောပါတယ်တက်ကတော့သူတို့ကသူတို့ရွှေ့တဲ့ဟိုပါပေါ့တန်ရိတ်ခါများတယ်ဆိုရင်သူကဟောပြည်ရဲ့ရိတ်ခါလို့ပါလို့ဆိုဆွဲပြီးမိရှုလည်းဆက်ပြီးတယ်ဆိုတော့လေအာတောင်သူတွေကတဲရသူတို့ရတဲ့စကားတွေပဲဒီမထားရတော့အလုံးထုတ ွာထွက်ပြေးနေကြရသူတွေဟာတပိုင်းတနိုင်ကူညီပေးနေသူတွေကိုအားထားနေကြရပါတယ်။လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြည်ပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကံအကူအညီပေးနေသူကပြောပါတယ
်။ဒီကွက်မှာတော့အခုစံကဟောဗျလွယ်သေးတယ်ဝဲစားအဲ့ဒါနေပြန်ဝင်မယ်ဆိုရင်ဒီသိုးစစ်မဝင်တဲ့ရွာတွေကစံတိတ်ဆက်တွေရှိတယ်အဲ့ဒီတိတ်ဆက်တွေကနေအခုကျွန်တော်တို့28ပိတ်တာဝိတ်ကို18500နဲ့ဝယ်လို့ရတယ်ဗျဝယ်လို့ရပါတယ်စံပေါ့ဗျာဒီလဲတောင်သူတွေတင်းတင်းတော့ဝယ်လို့ရတယ်ပြန်လာတော့မလွယ်တော့ဘူးဗျာ
စစ်ဆောင်တွေကိုအကူအညီပေးနေသူအများစုကအလှရှင်တွေကိုအဓိကအထားကြရပါတယ်နေမီဒေတာအခြေအနေကြောင့်ရန်ပုံငွေရှိနေလဲအကူအညီပေးနိုင်ရေးကမတေချာတဲ့အခြေအနေလို့လည်းသူကပြောပါတယ်
။ဟုတ်ထားနိုင်တော့အလုပ်ကိုင်းနေနေစဉ်ဝင်ငွေရှိတာနဲ့တစ်ခက်ရဲ့သူတို့တွေကဖေးရှိနိုင်တဲ့အခါဒီကူညီတဲ့လူတွေကတော့နိုင်တော့တော့ကျွန်တော်တို့သိသေးထားတယ်။ဟိုတိတ်တော့အများကြီးတော့မသိနိုင်ဘူးသူတော့လည်းရေကြီးရဲ့ကိုချင်းတူပြီးဆက်ရတာတို့ဘာလို့လောက်ရတော့အဲ့ကောင်စံနေတဲ့ကြီးသေးတွေကကြာတာပေါ့အားကြမခိုင်းအပေါ်ထားမယ်ဆိုလည်းသူတို့ကအဲ့လိုတွေကြည့်ရင်ဖြတ်စည်းတဲ့သိုးစစ်လာတာတိုင်းဆိုရ
င်ဒါကတော့ချင်းပြည်နယ်ဘက်ကအခြေအနေဖြစ်ပါတယ်တိုက်ပွဲတွေနဲ့အတူစစ်ဆောင်အများပြားလည်းရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှလည်းအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ် AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ဝင်ကြည့်ခက်ခဲကတော့ကျွန်တော်ဒီစစ်ဆောင်ပစ္စည်းကိုပို့ရတာမှဒီကျွန်တော်တို့ထိုင်အောင်ဒီမှာဒီသားလူစင်လေးဒီပရောက်လူစင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာဒီမှာအဲကျွန်တော်ပစ္စည်းတွေအချို့လိုအပ်တာတွေလည်းဝယ်ဖြည့်တာတွေရှိတယ်တချို့ကလည်းအစင်းလေးဝယ်ပြီးတာတွေရှိတယ်အဲပြီးတော့ဟိုအဓိကတော့ဒီကားကားပေါ့နော်ကားကားကတော့အဲဒီလိုမျိုးအဖွဲတွေကဝိုင်းဝန်းပြီးတော့သူ့ပေါင်းစိုက်ထုတ်ရတာတွေပြီးတော့ကျွန်တော်တို့အဖွဲရန်ပုံငွေကနေကားကားတွေထုတ်ရတာတွေအဲလိုမျိုးပါပဲအရင်ကြီးဟိုပါတော့မရှိပါဘူးအဓိကခိုင်းဘက်ကတော့အစဉ်ပြေနေတဲ့အနေအထားမှာရှိပါတယ်အဓိကနေဆက်ရောက်သွားတဲ့အချိန်မှာတစ်ဖက်ဒီမှာဒီတွင်းကိုအဲမှာပို့ဖို့ရမှာပဲအခက်အခဲရှိတာပေါ့နော်အပြီးနောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းလေးကိုဒီအတွင်းထဲမှာဒီများပို့ခြင်းလေးပို့ပြီးတော့အခက်အခဲဖြစ်လေးပြီးပို့ပြီးတော့ဒီနောက်ချက်တာကြီးမှုတွေဖန်ဆင်းမှုတွေကြုံရလိမ့်မယ်ပေါ့နော
်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကရစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ် AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ
်ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းမှာပဲရှိတာလေရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့ဒီတည်လာတဲ့လမ်းကြောင်းမှာတိတ်ပြတနာမရှိဘူး။ဒါပေမဲ့နေဆက်ရောက်တဲ့အခါမှာအဲကျွန်တော်တို့ဒီအဲတစ်ဖက်အဲမြန်မာပိုင်နယ်ထဲကိုဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့ပြီးတော့ဒီတန်လင်းမြစ်ကိုဖျက်ကူးပြီးတော့ပို့လာတော့မှကြတော့အခက်အခဲတွေအများကြီးရှိတာပေါ့
။မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အာဆီယံဘက်ကစစ်ကောင်စီနဲ့ဆွေးနွေးခဲ့တယ်လို့ပဲမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးပါတယ်။စာနာမှုအကူအညီတွေဟာပွင့်လင်းမြင်သာမှုရှိရေးအရေးကြီးတာကိုနှစ်ဖက်တသဘောတည်းရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကပြောပါတယ
် We cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကအဆုပြုထားပါတယ်။ အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံသားဝင်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆန်ရကျွမ်းကျင်သူမိုက်ကယ်မာတင်ကလည်းအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာစစ်ဆောင်တွေကိုအကူအညီပေးနိုင်ရည်အတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါ။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စစ်ဆောင်တွေအတွက်အခြေခံလူသုံးကုန်ရိတ်ခါစေဝါတွေအလို့အဆုံဖြစ်နေတယ်လို့ပြောပါတယ်ရှင
်။ကျွန်တော်အဓိကပို့ဖြစ်နေတာကတော့ဒီလက်ရှိဒီ legal တိုက်ပွဲတွေရဲ့တိုက်ခတ်မှုကြောင့်ကျွန်တော်တို့စစ်ပေးချောင်းနေရတဲ့လူတွေအားလုံးက2000ကျော် 3000 နီးပါးလောက်ရှိတယ်ကျွန်တော်တို့ဒီဒီမြောက်ဦးတောင်ဘက်ချမ်းပေါ့အဲ့ဒီဘက်မှာရှိနေတဲ့စစ်ချောင်းတွေဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့အလုံးလုံးကျေတာဟုတ်ကဲ့